America in Burmese.
Mingla ba shin. VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညနေစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ. 9 meter 18 19 25တို့ကနေဖမ်းယူနိုင်နိုင်ပါရဲ့ရှင်.ကျွန်မခွန်ညိုပါရှင်အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောက်ကြားနာသွားမယ့်ကြောင်းအောက်လွတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်အီရန်နိုင်ငံကဖော်ရွန်နျူကလ িয়ার ဆက်ရုံမှာယူနီယံတပ်ဆင်မှုတွေပြန်လည်ဆက်တင်နေပြီဖြစ်တဲ့အကြောင်းအီရန်နုမြူဆိုင်အေဂျင်စီကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မုံနဲ့သူကြေညာပေးတော့မှာပါ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာကိစ္စနဲ့ကရင်လူငယ်6ဦးကိုထောင်တန်းချမှတ်လိုက်တာနဲ့ပတ်သက်လို့
ကိုစားဆက်ဆိုတဲ့တရားလူဆိုလည်းပြည်နယ်ဆိုရရဲ့လက်တော်ညွှန်ကြားမှုဖြစ်တဲ့ရဲမဟုတ်တဲ့တက်တီဒီအလုပ်ကဒီဆိုရရုံမှာလုပ်လို့
တရားမျှတမှုရှိမရှိဆိုတာထောင်တန်းချခံရသူလူငယ်6ဦးရဲ့ရှေ့နေပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဘွယ်တို့လာမဲ့သတင်းပတ်တွင်တွေ့ဆုံဆွေးနွေးဖို့ညှိနှိုင်းနေတဲ့အခြေအနေနဲ့တူနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်ရဲ့2020ရွေးကောက်ပွဲမှာတိုက်ခံဒီမိုကရက်တစ်အနိုင်ရနိုင်ခြင်းရှိသလားဆိုတာကိုလည်းသိကြရမှာပါရှင်။အခုရေဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်။2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်လာနိုင်ခြင်းရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘိုင်မှုတွေအတွက်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှေ့မှောက်မှာကြားနာသွားမယ်ကြောင်းအောက်လွတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။သတင်းပတ်တော်ကြားလွတ်တော်မှာတကယ်ပဲစုံစမ်းခဲ့ပြီးတဲ့နောက်သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရတော့မှာဖြစ်တဲ့အကြောင်းမနေ့ကပဲထောက်လှမ်ရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကပြောဆိုလိုက်တာပါ။ရှင်နယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်နိုင်မှုကြိုးပမ်းနေသူတွေနဲ့ရှေ့ရင်းရောက်နေတဲ့ဒုသမ္မတပါတီနဲ့ပတ်သက်လို့မကောင်းတဲ့နေရဖို့ယူကရိန်းနိုင်ငံအကူအညီရအောင်ကြိုးပမ်းခဲ့တဲ့လောရရနဲ့ပတ်သက်လို့မငင်းနိုင်တဲ့အချက်လက်တွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။အလို့တော်ထောက်လှမ်ရေးကော်မတီမှာရှစ်သတင်းပတ်ဗိုလ်ထုနေကြရင်ယူကရိန်းနိုင်ငံဆိုင်ရာထိတ်တန့်သံတမန်ဘေတီလာဒုတိယထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်နိုကိုအများပြည်သူရှေ့မှောက်ကျန်းသာစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလည်းလွတ်တော်ဥက္ကဋ္ဌကရေးရကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့ Republican Party ကလွတ်တော်အမတ်တီကတော့သမ္မတပေါ်အရေးယူနိုင်ရေးလုပ်ငန်းစဉ်မှာဒဏ်ထူညီမျှအခွင့်အရေးမရခဲ့ကြသလိုဒီမိုကရက်ကိုယ်စားအများစုရဲ့လုပ်ပုံကိုင်မုံတွေဟာလျှော့ဝှက်လွန်းနေဆိုပြီးဝေဖန်ထားကြပါတယ်။ဒီမိုကရက်တစ်ဘက်ကတော့စုံစမ်းမှုမှာထွက်ဆိုခဲ့ကြတဲ့တပ်တွေကို Republican လွတ်တော်အမတ်တွေနဲ့ဝန်ထမ်းတွေမိခွန်းတွေကိုဒဏ်ထူညီမျှမင်းမြန်ဝင်ပြုခဲ့တဲ့အကြောင်းပြောဆိုထားကြတာပါ။အောက်လွတ်တော်မှာလူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့ဒရင်ပတ်နဲ့ချီလျှော့ဝှက်ကျမ်းနာပြီးတော့မှအခုလိုအများပြည်သူရှေ့ကျမ်းနာဖို့ဒီမိုကရက်တွေကကြေညာခဲ့တာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေဝေဖန်ပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့ဇူလိုင်လတုန်းကဖုန်းဆက်သွယ်ပြောကြားမှုအတွင်းဥပဒေချိုးဖောက်တဲ့လောက်ရတစုံတရာမကျူးလွန်ခဲ့ဘူးလို့ရှင်းနေချုပ်ဝီလျံဘားကိုသတင်းစာရှင်းလင်းပွဲလုပ်ပြီးသူရှင်းမခိုင်းခဲ့ပါဘူးလို့သမ္မတထရန့်ကဗုဒ္ဓဟူးနေ့ကညင်းဆိုခဲ့ပါတယ်။ဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်ဖို့ကြိုးစားနေသူဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့ကိုစုံစမ်းပေးဖို့ယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့ဖုန်းဆက်သွယ်ပြောကြားမှုစာသားမှတ်တမ်းအကြမ်းကိုအင်မြူရကထုတ်ပြန်တဲ့တစ်ချိန်တည်းလောက်မှာပဲရှင်းနေချုပ်ကိုသမ္မတကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုခဲ့ပေမဲ့ရှင်းနေချုပ်ဝီလျံဘားကညှင်းဆန်ခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကြီးထဲမှာဖော်ပြခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမလုပ်ခဲ့ပေမဲ့ဒီဖုန်းဆက်သွယ်ပြောကြားမှုအတွင်းနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးရန်မုံငွေဥပဒေတွေကိုတစုံတရာချိုးဖောက်ခြင်းမရှိကြောင်းနဲ့ဒီကိစ္စနောက်ထပ်စုံစမ်းအရေးမယူအရေးယူဖို့မလိုဘူးလို့ထိအားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့သမ္မတထရန့်ရဲ့အကြံပေးတွေနဲ့ဒီအကြောင်းသိရှိသူတွေရဲ့အပြောကိုအခြေခံပြီးတော့ Washington Post သတင်းစာထဲမှာဖော်ပြထားတာမှာတော့ရှင်းနေချုပ်ပါသတင်းစာရှင်းလင်းပွဲလုပ်ရင်ကောင်းမယ်လို့သမ္မတထရန့်ကအခုသတင်းပတ်တွေအတွင်ပြောကြားခဲ့တယ်လို့ရေးထားပါတယ်။ဒီသတင်းဟာလုံးဝမှန်ကန်တဲ့သတင်းမဟုတ်ဘဲအမည်မဖော်သူတွေကိုအခြေခံပြီးရေးတဲ့နောက်ထပ်သတင်းအလိမ်ညာဖြစ်တယ်လို့သမ္မတထရန့်က Twitter ပေါ်မှာဗုဒ္ဓဟူးနေ့ကရေးသားခဲ့ပါတယ်။ဒီသတင်းပေါ်တရားရေးဌာနကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။အမေရိကန်နဲ့ယူကရိန်းသမ္မတတို့ဇူလိုင်25ရက်နေ့ကဖုန်းပြောခဲ့တဲ့အကြောင်းတွေကိုသိရှိစိုးရိမ်သူကထောင်လိုက်ရေးစုံစမ်းရေးမှုချုပ်ကိုတိုင်ကြားခဲ့တဲ့သတင်းပေါက်ကြားရာကနေသမ္မတကိုတရားစွဲအရေးယူနိုင်ဖို့လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းမှုစတင်ခဲ့တာဖြစ်ပါတယ်။
။တူရကီနိုင်ငံကအမေရိကန်ကစစ်မြေချတက်လေနဲ့ရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုယူသိမ်းမပေးရင်ရုရှားနဲ့ဆက်ဆံရေးတိုးမြင့်သွားမယ့်အကြောင်းတူရကီကမ္ဘာ့ရီချစ်တက်ရဲ့အာရုံကချင်းချောက်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှီသင်းပတ်တဲ့တွေ့ဆုံမှုရှိနေချိန်မှာပဲတူရကီသမ္မတကသတိပေးပြောဆိုလိုက်တာပါ။ရုရှားလို့ SU-35 အမျိုးအစားတိုက်လေယာဉ်တွေဝယ်ဖို့လဲတူရကီနိုင်ငံကစီစဉ်ထားပါတယ်။ရုရှားလို့ S-400 အမျိုးအစားမစ်ဆိုင်းလ်တို့စနစ်ဝယ်ယူထားတဲ့တူရကီနိုင်ငံပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။S-400 မစ်ဆိုင်းလ်စနစ်ဝယ်ယူရမှာဘယ်သူခွင့်ပြုချက်မှမတောင်းခဲ့ဘူးလို့ SU-35 ရုရှားတိုက်လေယာဉ်တွေကိုဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သာဝယ်ယူမှာဖြစ်တဲ့အကြောင်းတူရကီသမ္မတကဒီရင်ဘတ်ထဲမှာပဲပြောဆိုထားတာလည်းဖြစ်ပါတယ်။ရုရှားတိုက်လေယာဉ်တွေဝယ်သင့်မသင့်ဆုံးဖြတ်ဖို့ဟာအမေရိကန်ပေါ်မှာမူတည်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်လို့ F-35 ချက်တက်လေယာဉ်တွေတူရကီနိုင်ငံကိုရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုဖျက်ဖြစ်ဖို့လည်းတူရကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းထားပါတယ်။ရုရှားလို့ S-400 မစ်ဆိုင်းလ်ဒုံးစနစ်ဟာမြောက်အတ္တိစာချုပ်ဖွဲ့ NATO မဟာမိတ်ဖွဲ့ရဲ့ကာကွယ်ရေးစနစ်အထူးသဖြင့်ကတော့အမေရိကန်လို့ F-35 ဂျက်တက်လီယင်ရဲ့ကိုရောင်ဖြောင်းနိုင်စွမ်းနည်းပညာကိုထိခိုက်နိုင်တယ်ဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုအမေရိကန်ကဆိုင်းငံ့ထားတာပါ။တူရကီသမ္မတကတော့ F-35 တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မဖြစ်ရှင်းနိုင်ရင်လိုအပ်တယ်လို့ဆက်လက်ဆောင်ရွက်သွားမယ်ဆိုပြီးသတိပေးထားပါတယ်။တူရကီသမ္မတကတော့အောက်တိုဘာလမော်စကိုမြို့တော်မှာပြသခဲ့တဲ့လေကြောင်းပြပွဲမှာ SU-35ရုရှားတပ်လေယာဉ်ကိုရုရှားသမ္မတဗလာဒီမီယာကိုရိုင်ကအခင်ပြသခဲ့တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံကဖော်ဒိုနျူကလ িয়ার ဆက်ရုံမှာယူရေနီယံတန်းစင်မှုတွေပြန်လည်လှုပ်ဆောင်နေပြီလို့အီရန်အနုမြူစွမ်းအင်အေဂျင်စီကဒီကနေ့ပြောကြားကြေညာလိုက်ပါတယ်။အီရန်နဲ့နိုင်ငံတကာကြား2015ခုနှစ်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ထဲမှာဖော်ဒိုနျူကလ িয়ার ဆက်ရုံမှာယူရေနီယံတန်းစင်တာနဲ့တန်းစင်မှုနဲ့ဆက်ဆက်တဲ့လုပ်ရက်တွေမလုပ်ဖို့တားမြစ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂနုမြူစွမ်းအင်အေဂျင်စီ IAEA တာဝန်ရှိသူတယောက်ရှိမှဗုဒ္ဓဟူးနေ့တုန်းကတန်းစင်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့အီရန်နုမြူစွမ်းအင်အေဂျင်စီကပြောကြားခဲ့ပါတယ်။ဖော်ဒိုဆက်ရုံမှယူရေနီယံတွေတန်းစင်တဲ့အဆင့်ကို 4.5 ရာခိုင်နှုန်းအထိဖြစ်အောင်တန်းစင်သွားမယ်လို့ဆိုပါတယ်။ဒီအဆင့်ဟာအီရန်နျူကလ িয়ার သဘောတူစာချုပ်မှခွင့်ပြုထားတဲ့တန်းစင်အဆင့်ထက်နည်းနည်းပိုများပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လိုတဲ့အဆင့်ထက်တော့အများကြီးနည်းပါတယ်။စာချုပ်ထဲကနေနှုတ်ထွက်ခဲ့တဲ့အမေရိကန်ကအီရန်ရင်းနှံတင်ပို့မှုအပါအဝင်အီရန်စီးပွားရေးထိခိုက်အောင်ပိတ်ဆို့တံခါးမှုတွေလုပ်နေတာတက်တာအောင်လို့တခြားစာချုပ်ပါနိုင်ငံတွေကကူညီလုံးမပေးဘူးလို့ဆိုပြီးစာချုပ်ပါအချက်တွေကိုအီရန်ကချိုးဖောက်နေတာဖြစ်ပါတယ်။အခုလိုစာချုပ်အရတားမြစ်ထားတဲ့ဆက်ယုံမှာတန်းစင်မှုတွေပြန်လည်လုပ်နေတဲ့အပြင်အစောပိုင်းကအီရန်မှာပိုင်ဆိုင်ခွင့်ပြုထားတဲ့ယူရေနီယံပမာဏကိုတိုးမြင့်ခဲ့တယ်လို့ယူရေနီယံတန်းစင်အဆင့်ကိုလည်းမြင့်တင်ခဲ့ပါတယ်။အခုလိုအီရန်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ဘုတ်အဖွဲ့ဝင်တွေဩစတြီးယားနိုင်ငံဗီယက်နာမ်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။
view american အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိ9.7 kHz 1683ည9.19 kHz 1563ည9.25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american အတန်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုတွေရလာတဲ့အမျှအပြန်လည်တွင်းကုန်ကိုတိုးမြင့်ထားတာတွေကိုပဲဖြစ်ဖို့နှစ်ဖက်သဘောတူထားတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆွေးနွေးမှုတွေမှာတိုးတက်မှုတွေရရှိလာတဲ့အပေါ်မူတည်ပြီးတွင်းကုန်ကိုတိုးမြင့်ထားတာတွေကိုတဖြည်းဖြည်းဖယ်ရှားသွားဖို့နှစ်ဖက်ကိုယ်စားလှယ်သဘောတူရတာဖြစ်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကဒီနေ့ပဲပြောလိုက်တာပါ။ပထမဆုံးသဘောတူညီချက်ရတဲ့နောက်တစ်ပြိုင်နက်တည်းတော်တော်တိုးမြင့်ချထားတဲ့တွင်းကုန်ကုန်တွေကိုဖယ်ရှားဖို့စီစဉ်ထားတဲ့အကြောင်းဒေသတွေကိုပြောရတာဖြစ်ပါတယ်။ဒီပညာလွတ်ပြောင်းမှုတွေကုန်သွယ်ဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့အငင်းပွားနေတာတွေတနစ်ကျော်လောက်ကြာလာချိန်မှာပဲဆွေးနွေးညှိနှိုင်းမှုတွေပြန်ဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ပြီးခဲ့တဲ့လတည်းသဘောတူခဲ့ကြပြီးအပြန်အလှန်အခွင့်အရေးတိုးမြင့်ကောက်ခံတာတွေကိုလည်းရပ်ထားကြတာပါ။နိုင်ငံခြားဒေါ်လာသန်းပေါင်းထောင်ချီတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုအခွင့်အရေးတိုးမြင့်ကောက်ခံတာပြီးတရုတ်နိုင်ငံကသဘောတူညီချက်ရဖို့ကြိုးပမ်းရမှာတိုးမြင့်ကောက်ခံထားတဲ့အခွင့်အရေးကိုပြပြနိုင်မှုလည်းကြိုးပမ်းနေတာပါ။အမေရိကန်ကုသရေးဝန်ကြီးဝေဘာရော့စ်ကတော့ပထမအဆင့်သဘောတူညီချက်ဟာရေဝီယာသဘောမျိုးသာဖြစ်ပြီးဘက်ဖီဆက်သဘောတန့်ငွေရေးတင်ပို့မှုတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။နောက်ပိုင်းညှိနှိုင်းမှုတွေကြမှာသာပုံမှန်နဲ့တဲ့ကုန်သွယ်ရေးကိစ္စတွေပါဝင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပထမအဆင့်ဆွေးနွေးမှုတွေမှာတွင်းကုန်ကုန်တွေရှင်းချရေး ပါဝင်နိုင်ခြင်းရှိမရှိဆိုတာကိုတော့အားရှောက်ခီးသွန်းနေတဲ့ကုန်သွယ်ဝန်ကြီးရော့စ်ကဘာမှပြောမထားပါဘူး
။ဆွဲလှယ်တဲ့ Fentanyl ဆေးဝါးတွေအမေရိကန်ပြည်ထောင်စုကိုပေါင်ခိုကူးသူ၉ယောက်ကိုတရုတ်နိုင်ငံတရားရုံးကဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အမေရိကန်မိမြေလုံခြုံရေးဌာနရဲ့2018ခုနှစ်မှာသတင်းပေးမှုအရစုံစမ်းခဲ့ပြီးတရုတ်နိုင်ငံမြောက်ပိုင်းရှင်တိုင်းမြို့မှာအခြေစိုက်တဲ့မူရင်ကိုင်းတစ်ခုကိုတရုတ်ရဲတပ်ဖွဲ့ကဖြိုခွဲခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်တွေထဲမှာတယောက်ကိုဆိုင်းငံ့တေတံချခဲ့တယ်လို့နှစ်ယောက်ကိုထောင်ဒဏ်တသက်ချခဲ့ပါတယ်။ကျန်6ယောက်ကိုတော့ဒီလောက်မကြီးလေးတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်။မူရင်စေးမှောက်ခိုကူးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေပထမဆုံးပူးပေါင်းစုံစမ်းခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံမူရင်စေးဝါထိန်းချုပ်ရေးကော်မရှင်အကြီးတန်းတာဝန်ရှိသူဟူဟိုင်ဘင်ကသတင်းတောက်တွေကိုပြောပါရယ်အခုအပြစ်ပေးခံရသူတွေဟာဆန်တနောအပါအဝင်ဘိန်းတဲ့မူရည်စေးပွားကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးတွေကိုအ мян ချောဖို့လုပ်ငန်းနဲ့အမေရိကန်ကိုတင်ပို့ခဲ့ကြတာဖြစ်ပါရယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေချိန်မှာမူရည်စေးနှိမ်နင်းရေးကိုအတူပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါရယ်ဒါပေမဲ့တရုတ်တာဝန်ရှိသူယူဟိုင်ဘင်ကတော့ဒီကိစ္စနှစ်ခုကတသက်စီလို့ပြောကြပါရယ်ဆန်တနောစေးပွားမှောင်ခိုကူးတဲ့နောက်ထပ်အမှုနှစ်ခုကိုလည်းဆက်လက်စုံစမ်းနေတယ်လို့သူကပြောပါရယ်ဘိန်းနဲ့မူရည်စေးဝါးတွေကိုအခြေခံတဲ့ဆန်တနောလို့ opioid အကိုက်ခဲပျောက်ဆွဲတွေကြောင့်အမေရိကန်ပြည်ထောင်စုဒဝမ်ဆေးဆွဲတဲ့ပြဿနာကြီးကိုရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်အတွင်း opioid ကြောင့်ဆေးလွန်သေဆုံးသူ3000နီးပါးရှိခဲ့ပြီးအများစုကဆန်တနောနဲ့ဆက်ဆက်မူရည်စေးဝါးတွေကြောင့်ဖြစ်ပါတယ်
။ Twitter Internet လူမှုခွင့်ရဲ့အသုံးပြုသူတွေချို့ရဲ့ကိုယ်ရေးချက်လက်တွေကိုဆော်ရီအာရေဗျနိုင်ငံအတွက်ခုံးယူပေးမှုနဲ့ကုမ္ပဏီဝန်ထမ်းအောင်နှစ်ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲလိုက်ပါတယ်။အလီအယ်ဇာဘရာနဲ့အာခမက်အဘူအမနိုဟာဝန်ထမ်းဖြစ်လွတ်လပ်ခဲ့တဲ့အချိန်တွင်တွတ်တာအသုံးပြုသူတို့ရဲ့ကိုယ်ရေးချက်လက်တွေကိုရယူခဲ့တဲ့ကြောင့်ဆန်ဖရန်စစ္စကိုတရားရုံးကသူတို့ကိုမှုဖွင့်လိုက်တာပါ။အမေရိကန်နိုင်ငံသားတယောက်ဖြစ်တဲ့အဘူအမနိုကိုတော့အင်္ဂါနေ့တုန်းကပဲဖမ်းဆီးလိုက်ပြီးဆော်ရီနိုင်ငံသားဖြစ်တဲ့အယ်ဇာဘရာကိုတော့မမိသေးပါဘူး။အဘူအမနိုဟာဆော်ရီဆန်အတူတူလုပ်ပြီးအမေရိကန်ပြည်သူစုစုစစ်ဆေးပြီး FBI ရရှိတွေကိုလိန်ညာခဲ့တယ်လို့လည်းအစိုးရရှင်တွေကပြောဆိုထားပါတယ်။အယ်ဇာဘရာကိုတော့2015ခုနှစ်အတွင်း Twitter အသုံးပြုသူ6000ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုခိုးယူမှုနဲ့ဆွဆွဲထားပြီးသူရယူခဲ့တဲ့ချက်လက်တွေရဲ့မှာဆော်ရီထောက်လှမ်းရေးကခန္ဓာကိုယ်ကိုပန်းပန်းဖြတ်ပြီးရရဆက်ဆက်တက်ပြတ်တာခံခဲ့ရတဲ့ Washington Post သတင်းစာတရင်တော့ဂျမဲကချုပ်ကြီးရဲ့မိတ်ဆွေဆော်ရီနိုင်ငံသားတယောက်ရဲ့ကိုရီးအချက်လက်တွေပါဝင်ကြောင်းလည်းပြောဆိုထားပါတယ်
။ပြင်သစ်နိုင်ငံပဲရစ်မြို့ကနေကမ္ဘောဒီးယားနိုင်ငံကိုပြန်မဲ့ကမ္ဘောဒီးယားတိုက်ခိုက်ခံဆောင်ဆမ်ရိုင်းစီကိုပဲရစ်လေစိတ်မှာလေယာဉ်ပေါ်တက်ခွင့်မပြုခဲ့ပါဘူး။လေစိတ်ချက်ကင်ကြမှာလေယာဉ်စီးခွင့်မရတာကိုသူသိရတဲ့အတွက်အင်ပတန်အံ့ဩရတယ်လို့ဆမ်ရိုင်းစီကသတင်းတောက်တွေကိုပြောပါတယ်။ပြည်ပမှာခိုလုံနေကြတဲ့တိုက်ခိုက်ခံဆောင်တွေအစိုးရကိုအာဏာသိမ်းဖြုတ်မချနိုင်အောင်လို့ကမ္ဘောဒီးယားပြန်မလာနိုင်အောင်တာစီပေးဖို့ကမ္ဘောဒီးယားအစိုးရကပြောကြားထားတာပါတစ်ချိန်တည်းမှာပဲမလေးရှားနိုင်ငံမှာထိန်းသိမ်းထားတဲ့ကမ္ဘောဒီးယားအတိုက်ခံဒုတိယခေါင်းဆောင်မူဆိုချွားကိုလွှဲပြောင်းပို့နိုင်ဖို့တတိယနိုင်ငံရှာနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကဒီကနေ့ပြောကြားလိုက်ပါတယ်ပြည်ပမှာခိုလုံနေတဲ့မူဆိုချွားဟာပြည်ပကနေအာဏာသိမ်းဖို့ကြိုးစားနေတဲ့အတွက်ဖမ်းဆီးပေးဖို့ကမ္ဘောဒီးယားကတောင်းဆိုတဲ့အတွက်မလေးရှားလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေထိန်းသိမ်းခဲ့တာဖြစ်ပါတယ်သူများပြည်တွင်းရေးဝင်မဆွက်ဘူးဆိုတဲ့အာဆီယံမူကိုဆွဲကင်ထားတဲ့မလေးရှားအနေနဲ့ချက်စားနိုင်ငံအရေးအတွက်မလေးရှားမှာအခြေစားပြီးလှုပ်ရှားတာလက်မခံလို့တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
Direct from Washington, the voice of America, VOA. ကျားသာရင်းနေညနေခင်းထိတ်တန်းရနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။ကယားပြည်နယ်လွိုက်ကော်မြို့မှာမကြာခင်ကစိုက်ထူခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ရွှေပြောင်းပေးဖို့ဦးဆောင်ပါဝင်ခဲ့ပြီးအစိုးရကိုလည်းဝေဖန်ခဲ့တဲ့ကရင်နီလူငယ်ခေါင်းဆောင်6ယောက်ကိုမြို့နယ်တရားရုံးကဒီကနေ့နိုဝင်ဘာလ9ရက်မှာအလုံနဲ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဖွဲ့စည်းပုံမှာဖော်ပြထားတဲ့နိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုဆန့်ကျင်ပြီးအခုလိုအမိန့်ချမှတ်ခံရတာဟာတရားစီရင်ရေးစနစ်တင်းဆောင်သွားတာဖြစ်တဲ့အကြောင်းဖမ်းဆီးခံလူငယ်တွေကလာရောက်ဝန်ရံသူတွေကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်စူးစီးတင်ပြပေးထားပါရရှင်
။ကြားပြည်နယ်အစိုးရကဗိုလ်ချုပ်ဆန်ကျေးရုပ်ကိုလူထုဆန္ဒမပပဲအများပြည်သူပိုင်တဲ့နေရာမှာစိုက်ထူခဲ့တဲ့အတွက်ကြောင့်ဆိုပြီးဦးဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်နီလူငယ်6ယောက်ကိုဒီကနေ့တရားရုံးက18ကြိမ်မြောက်ရုံးကြီးမှာအလုံနဲ့ထောင်ဒဏ်6လအမိန့်ချမှတ်လိုက်ပါတယ်။ကြားပြည်နယ်အစိုးရရဲ့ဖမ်းဆီးစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းလူငယ်6ယောက်နဲ့ဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲအစိုးရကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှန်30နဲ့တရားစွဲခဲ့တာပါဆွေးနွေးမှုတွေရဆိုင်သွားပြီးတရားစွဲတဲ့ကိစ္စတွေဖြစ်ပေါ်လာတဲ့အပေါ်မှာဒီမိုကရေစီညီလာမကြပဲအာဏာရှင်ဆန်ကြောင်းလူငယ်6ဦးတည်းကတဦးအပါအဝင်ဖြစ်တဲ့ခွန်တော်မတ်စ်ကဒီနေ့တရားရုံးအမိန့်ချပြီးမှအခုလိုပြောပါတယ်
ကျွန်တော်တို့ခါရလောက်ရအောင်ဒီဖိုင်လိုရတဲ့တည်လည်းမရှိပါဘူးသို့တော့အနေထားရဒီမိုကရေစီနိုင်ငံသွားပါတယ်လို့ဘယ်တော့ပဲပြောဟိုလက်ရှိရှင်းတုံးနေတဲ့ပုံစံကအာဏာရှင်ပုံစံမျိုးပဲရှိနေသေးတယ်ဆိုတာဒီကနေ့ခေါင်းဆောင်ထားလိုက်ဆမလာတဲ့ပုံမှာတည်တည်ပြတာဖြစ်ပါတယ်
လွတ်လပ်စွာထုတ်ပေါ်ပြောဆို권ဟာဒီမိုကရေစီရဲ့အခြေခံလိုအပ်ချက်ဖြစ်ပြီးတရားစင်ရင်ရေးစနစ်မှာအုပ်ချုပ်ရေးကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့ထောင်နဲ့ချမှတ်ခံရရဲ့ကိန်းဒီလူငယ်ခူးကျူးဖဲကေကတရားရုံးကိုလာရောက်ဝင်ရံတဲ့သူတွေကိုအခုလိုပြောပါတယ
်။ဒါဘာလို့ပြလဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကရန်နေနေပြီဆိုတာပြတယ်။တရားစင်ရင်စနစ်မှာအုပ်ချုပ်ရေးစနစ်ကဝင်ရောက်ပြီးစိုးမိုးနေတယ်ဆိုတာပြတဲ့အချက်ချက်ဖြစ်ပါတယ်။ဆိုတော့ဒါကိုကျွန်တော်တို့ရှုတ်ချပါတယ်။ဒုတိယချက်ကကျွန်တော်တို့ကဖွဲ့စည်းပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးဖြစ်တဲ့ပုံမှန်3-4ကိုကျွန်တော်တို့ကတိတိကျကျအောင်အသုံးချခဲ့ခြင်းပဲဖြစ်တယ်။ဆိုတော့ကျွန်တော်ရဲ့ဖွဲ့စည်းပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးတွေချိုးဖောက်ခံရတယ်ဆိုတာကိုဒုတိယချက်နဲ့ပြောချင်တယ်
မြန်မာနိုင်ငံကစေစုနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြည်တွင်းဆက်အဆုံးသက်ရေးအတွက်လက်ရှိအစိုးရကငြိမ်းချမ်းရေးဖော်ဆောင်မှုတွေလုပ်နေတဲ့ကာလဖြစ်တာကြောင့်ဒေသခံတိုင်းသားတွေရဲ့သဘောဆန္ဒနဲ့ဆက်ညင်ပြီးဗိုလ်ချုပ်ကြီးရုပ်ကိုဆက်ထားရှိခြင်းဟာတိုင်းသားစည်းလုံးညီညွတ်ရေးကိုပြပြစေရဲ့လို့ရဖြစ်ကြောင်းထောင်နဲ့ချမှတ်ခံရတဲ့ KND လူငယ်တွေကပြောပါတယ်။နိုင်ငံသားတယောက်အပေါ်မှာအစိုးရကိုယ်တိုင်ကနိုင်လို့လို့ဥပဒေနဲ့တရားစွဲရဟာမှားယွင်းနေကြောင်းနဲ့ပြည်내ဝန်ကြီးချုပ်ကစားတရားလိုလုပ်ပြီးတရားစွဲတယ်ပြည်내အစိုးရရုံးလက်ထောက်ညှိနှိုင်းမှုဥတ္တနောင်ဘက်ကတင်သွင်းတဲ့တပ်သိရွေဟာလွတ်လပ်တဲ့တပ်သိရွေမဟုတ်ခဲ့ကြောင်းကရင်ပြည်လူငယ်6ဦးရဲ့ရှိနေစော့ခုတလီက VOA ကိုအခုလိုပြောပါတယ
်ဒီကိုစားဆက်ဆိုတဲ့တရားလူဆိုနဲ့ပြည်내အစိုးရရဲ့လက်ထောက်ညှိနှိုင်းမှုဖြစ်တဲ့ဟိုဟာလက်ထောက်ဆိုတဲ့တပ်သိတဲ့ကရဲမဟုတ်တဲ့တပ်သိတွေအားလုံးကဒီအစိုးရရုံးမှာလွတ်လုံနေတဲ့ဘူထန်နေဖြစ်တယ်တော့သူရဲ့ဟိုဒီဝီချိုရဲ့ဒီလက်အောက်မှာပဲရှိနေတယ်ဟိုတပ်သိဖြစ်တဲ့တောင်းလို့ကျွန်တော်လူလာတဲ့တပ်သိမဟုတ်လို့ပြောလို့ရတာပေါ့ဟုတ
်နိုင်လုံးလုံးပုံမှန်အရဆိုရင်ထောင်နဲ့6လကနေအမြင့်ဆုံး3နှစ်အပြင်ဒဏ်ငွေ15သိန်းပူတွဲချမှတ်ခံရနိုင်တဲ့အမှုဖြစ်ပေမဲ့တရားသူကြီးကအနေဆုံးပြစ်ဒဏ်ကိုဒီနေ့ချမှတ်ခဲ့တာပါမတူညီရဲ့အဖွဲ့အစည်းအတိုင်းဝန်တွေကြားမှာညှိနှိုင်းမှုမရှာဘဲပုံမှားတွေအမျိုးမျိုးနဲ့အခုလိုထောင်ဒဏ်ချမှတ်အပြစ်ပေးတာဟာပြည်ထနာရဲ့အဖြစ်မဟုတ်ကြောင်းကရင်နီနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။ဒီနေ့ပြည်ထန်ချမှတ်ခံရတဲ့ကရင်နီလူငယ်တွေကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်တောမတ်စ်၊ပါစကွာလေ၊ခွန်ကျော်ဘောနဲ့ဒီဒီတို့ဖြစ်ပါတယ်။အခုလိုအမိန့်ချမှတ်ခံရတာနဲ့ပတ်သက်လို့မိသားစုဝင်တွေနဲ့ကာကန်ရှင်တွေရဲ့သဘောထားအပေါ်မှာမူတည်ပြီးဘလို့တုံ့ပြန်သွားမယ်ဆိုတာလက်တလုံးဆွေးနွေးနေကြောင်းကင်းဒီလူငယ်ရွယ်ရဲ့ရှိနေကပြောပါတယ
်။ကိုဇော်ထက်ပြပြသွားတာပါရှင်။အခုငင်းချမ်းရေးဆွေးနွေးဖို့ညှိနှိုင်းနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ NCA လက်မှတ်မရေးထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၄ဘွဲတို့လာမယ့်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတဲ့အကြောင်းကြားဝင်ဆောင်ရွက်ပေးနေတဲ့ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်။လောလောဆယ်မှာတော့ဒီလအတွင်းတွေ့ဆုံဖို့ရှိကြောင်းပြောပေမဲ့ရက်နဲ့နေရာကိုနှစ်ဖက်ရွေးချယ်နေစေဖြစ်ကြောင်းလည်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အမျိုးသားပြည်နယ်တင်ပြရေးနဲ့ငင်းချဲရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ KIO ကချင် MNDJP ကိုကန် PSLF တအံပလောင်နဲ့ ULA ရခိုင်လက်နက်ကိုင်အဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့မှာကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အော်တိုဘာလအတွင်းမှာနောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့သဘောတူထားတာပါ။ဒါပေမဲ့အော်တိုဘာလအတွင်းမှာဒရင်ကျရုံးပိတ်ရက်တွေနဲ့တိုက်ဆိုင်တာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ၄နှစ်ပြည့်အခမ်းအနားကျင်းပတာတွေကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ပြောင်းခဲ့ပါတယ်။နော်ဆယ်မှာတော့လာမယ့်အပတ်အတွင်းမှာတွေ့ဆုံနိုင်ဖို့အတွက်ညှိနှိုင်းနေတယ်လို့တွေ့ဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှင်ဆန်းအောင်ကပြောပါတယ်
။ညှိနှိုင်းနေသေးပဲရှိပါသေးတယ်။ဒုတိယအပတ်လို့တော့ပြောထားတာပဲဒါမှမဟုတ်တကယ်ဖြစ်လာမလားဖြစ်လာဘူးလားနည်းနည်းရှိသွားမလားတော့ပြောသတ်ဖို့ရတယ်။ဒီနွန်ဘာလအထက်မှာတော့တခြားဘောတော့ဖြစ်မှာပဲဒါမှမဟုတ်ရက်နဲ့နေရာတော့အတိအကျမသိသေးဘူး။အစိုးရဘက်ကတော့အကျိုင်းတုံပေါ့အစိုးရဘက်ကအကျိုင်းတုံရေးရရှိပါတယ်ဒါမှမဟုတ်ဘယ်ဟာမှဒီပြောလို့မရသေးပါဘူးခင်ဗျာ
လက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မိုင်းလားနဲ့လွယ်ကျဲကိုအစိုးပြုထားကြောင်းလည်းပြောပါတယ်AA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကလည်းညှိနှိုင်းနေစေရှိကြောင်းပြောပါတယ
်နေဘွေးနေရာနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဘက်ကတော့ဒီမိုင်းလားကိုအစိုးပြုထားတာရှိတယ်ဗျာဆိုတော့အခုရှင်တိတော့ဒါနေရာကတော့ဆက်ပြီးတော့ဒါညှိနေကြတော့ပဲဖြစ်နေတယ်ဒါအတိပြုလို့တော့မရသေးဘူးတွေ့ဆုံမဲ့ရဲကလည်းပဲဒါညှိကြတော့ပဲရှိသေးတယ်ဟိုအတိပြုလို့မရသေးဘူး
ပြီးခဲ့တဲ့ရက်ပိုင်းကကျောင်းနိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောက်ရှန်နဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေတွေ့ဆုံခြင်းကဘိုင်လက်ထရယ်ကောနှစ်ဖက်အပြည့်အစုံချုပ်ဆိုရေးအတွက်တွေ့ဆုံနေတဲ့အချက်တွေကိုမေးမြန်းတာရှိကြောင်းလည်းပြောပါတယ်ဒီလ6ရက်နေ့ကတော့မစ္စတာဆွန်ကောက်ရှန်နဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝ ပိုင်းတွေအတွင်းမှာတချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေညင်တက်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တမ်ဘော်နဲ့အေအေကြားမှာတိုက်ပွဲတွေပြင်းထန်နေခဲ့တယ်လို့အေအေကလွတ်တော်ကိုယ်စားလှယ်တဦးနဲ့စစ်ဖက်ရက်ဖက်ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်လဲကျင်းပမှုတွေမြင့်တက်နေပါတယ်။ဒီလအတွင်းမှာကျင်းပမဲ့ဆွေးနွေးပွဲအပေါ်တမ်ဘော်ရဲ့သဘောထားကိုတော့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုပါတယ
်။အဲကျွန်တော်တို့ဒီရတော့ကတော့ NRPC ရတော့သူကတော့ဆက်လက်ပေါင်းရနေရဆိုတာသိရပါတယ်ဒီကြားထဲမှာတော့သူတို့ဟိုအင်းလိုက်ပေါင်းရနေတဲ့ဟာလေးကြီးရှိပါမယ်ခင်ဗျအဲကျွန်တော်တို့ဒီကတော့ဟို NRPC ရကြောင့်ရတဲ့အချိန်မှာဒုတိယပုဂ္ဂိုလ်ကြီးတရားဦးပေါင်းပြကြဆွေးနွေးနေတဲ့ရေဖွဲ့ဖွဲ့ကြတာရှိပါတယ်ကျွန်တော်တို့ဟောလာရင်လည်းပါဝင်သွားမှာဖြစ်ပါတယ်
စတင်ပါလာကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာတော့သဘောတူညီချက်9ချက်ရရှိခဲ့ပြီးအဲ့ဒီအချက်တွေမှာ bilateral call နှစ်ဖက်ပြည်အစာချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေချုပ်ငင်းရေးတက်နေရာချထားရေးတိုက်ပွဲတွေထပ်မံမဖြစ်ပွားစေဖို့အတွက်စီမင်းစည်းကမ်းတွေချမှတ်ရေးဆက်ဆံရေးရုံးတွေဖွင့်လှစ်ရေး MCA လက်မှတ်ရေးထိုးနိုင်ရေးနဲ့နေရာစွန့်ခွာသူတွေပြောင်းလဲနေရာချထားရေးစတာတွေပါဝင်ခဲ့ပါတယ်ဒီတချင်းကျင်းပမဲ့အစည်းအဝေးမှာတော့ bilateral call နှစ်ဖက်ပြည်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်လေးထားဆောင်ရွက်ဖို့ကို NRPC ဘက်ကတိုက်တွန်းထားပါတယ
်။သောတာရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မတင်ရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံကြရပါတယ်။အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလနဲ့ကင်တတိပခရီချာမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေညတိုင်းလေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားနဲ့ကန်တက်ကီပြည်နယ်တွေမှာအင်ကာနေကလုပ်တဲ့ရွေးကောက်ပွဲတွေမှာဒီမိုကရက်တွေအနိုင်ရခဲ့ပြီးလာမယ့်2020သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ကိုအနိုင်ရဖို့အလားအလာကောင်းတွေတွေ့နေရပါတယ်။ဒီရွေးကောက်ပွဲတွေမြို့ပေါ်မှာနေထိုင်သူတွေကဒီမိုကရက်တွေကိုအလုံးအရင်နဲ့မဲပေးထောက်ခံခဲ့ကြပြီးလာမယ့်2020ရွေးကောက်ပွဲအနိုင်ရဖို့မှလည်းဒီနီလန်ကိုထိထိရောက်ရောက်အသုံးပြုလာနိုင်ပွဲရှိပါတယ်။ VOA သတင်းတောက်ဂျင်မဲလုံးသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်လွှတ်တော်ရွေးကောက်ပွဲတွေမှာတော့မြို့မှနေထိုင်တဲ့သူတွေရဲ့ထောက်ခံမဲတွေကြောင့်ဒီမိုကရက်တွေကပြည်နယ်လွှတ်တော်နေရာစလုံးကိုအနိုင်ရခဲ့ပါတယ်။ဒီလိုနိုင်လိုက်တဲ့အတွက်ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam အတွက်လည်းအများကြီးအထောက်အကူဖြစ်သွားစေပါတယ်။
Because I'm here to officially declare today no
ဒီနေ့ကျွန်တော်ဒီကိုလာရတာကတော့ဗာဂျီးနီးယားပြည်နယ်မှာဒီမိုကရက်တွေအနိုင်ရတယ်ဆိုတာကိုတရားဝင်ကြေညာဖို့လာတာပါ။ဂုဏ်ယူပါတယ်။
ကန်တက်ကီပြည်နယ်ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတော့ဒီမိုကရက်တစ်ပါတီကအန်နီဘာရှယ်က Republican Party ကလက်ရှိပြည်နယ်အုပ်ချုပ်ရေးမှူး Matt Bevin ကိုအနိုင်ရတယ်ဆိုပြီးတော့ကြေညာပါတယ်။သူအခုလိုနိုင်တာကပြည်နယ်တွင်းကိစ္စတွေကိုအဓိကအလေးပေးလှုပ်ဆောင်ခဲ့တာကြောင့်ဖြစ်တယ်လို့ဘာရှယ်ကပြောလိုက်ပြီးတော့ဒါဟာတနိုင်ငံလုံးမှာရှိတဲ့ဒီမိုကရက်တွေအတွက်လည်းသင်ခန်းစာတစ်ခုဖြစ်တယ်လို့ဆိုပါတယ်။
My message would be that this race is not about
ကျွန်တော်ပြောချင်တဲ့သတင်းစကားကတော့ဒီရွေးကောက်ပွဲကအင်ဂျီရောမှာတမန်ဘသူတက်အုပ်ချုပ်မယ်ဆိုတာမျိုးမဟုတ်ပါဘူး။ဒါကကျွန်တော်တို့ပြည်နယ်မှာဘသူအုပ်ချုပ်မယ်ဆိုတာပါ
။ Republican ပြည်နယ်အုပ်ချုပ်ရေးမှူး Bevin ကတော့အခုချိန်ထိသူရှုံးနေတယ်လို့လက်မခံသေးပဲရွေးကောက်ပွဲမတိုင်ခင်တမန် Trump ကမဲဆွဲပြီးခဲ့တဲ့အတွက်အနိုင်ရမယ်လို့မျှော်လင့်နေခဲ့တာပါ။
Turkey is leading the way and that we
ကျွန်တော်ပြည်နယ်ကဥဆောင်ပြီးတော့အမေရိကန်သမ္မတကြီး Donald Trump ကိုကျွန်တော်တို့ထောက်ခံပါတယ်။
American Town Banga Conservative Day, Miazu Pite, Mrs. P. Pinaye, Pinaucho Yemu Yuka, Puemaro, Republican Party, Kuzle, Long State Reef, Nayadavare.
The National Liberals believe if they can come to Mississippi and win this election.
Hang at the Wama, she a liberal Wadi Riga, Mrs. P. Pinago Labi, D. Yuka Puenaime, Duruha Lame, Natana Sema, the Mara Trango, 99 Elu, Yusani Javare.
Demelegu now song Jacob Boy Yaladi down Democratic Party Okta Tom Perez Apawe Democratic Garo Ata Nijavare.
Yesterday's victory was a victory for all Democrats.
The Yuga Boy Yamuga Democratic Alone to the On Website. Tabi, Tava, General Democracy Sanus and Ari Dwele, On Welu Timare. Nangay Taiwan Nega, General Missurigu, Blue Jesu Diaman of Diva.
Inganiga Chimagre, the now song Jacob Boy Train, Nubia Mani Time to the Jar. Republican Party go talk and do it just sing a video, Lulu sit down in Male, Bebadi Goma Mabone, Yemishida, Dija Lola de Messana Shini, Jamale, the Markham or talk and do it just sing on it, so we don't pop your anybody. The Markham got to go talk and let Messana, Rigobe, Diga, I don't sign it, hello. USA Today, the Renlaga, the Renal, Susan Baker, Piovare.
Maybe the biggest surprise of the Trump presidency, and I say that recognizing
the Mara Trump yet, the Mara Gadan, the Shama, and Athensia, Muso Tibio, Etega, and Athensia, Gonson Kugaro, the Mara Sapilazing Asabio, two Tauka Muri, Dolao, Mulunga Gerabini, two Bo Tauka Musibida, Lurigove, two Ion Sinida.
The Tol Lulu Sedan in Mara, the Mara Trump Ha, Democratic Party got two yet diga, Jambadi, Nauma, Sinebi.
ဒါပေမဲ့လည်း2016တုန်းကသူကပ်ပြီးအနိုင်ရခဲ့တဲ့ရွေးကောက်ပွဲအတွက်အရေးပါတဲ့ပြည်နယ်တချို့မှာတော့အခြေအနေကောင်းနေတယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာ။ကိုရနိုင်ကြပြသွားတာပါရှင်။ဂျာတာရင်းနေညနေခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ်ညပိုင်းစီစဉ်တွေမှာတော့ဂျမ်းမာရေးကန်တာမြန 92.32 kHz 9335 တို့ကနေနားဆင်နိုင်ပါတယ်ရှင်အခုကြာတာရင်းနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်တောင်းဆင်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ဖက်ဖြစ်လာနိုင်ရရှိတဲ့ဒုသမဟောဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘိုင်မှုတွေအတွက်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှေ့မှာမှကြားနာသွားမယ်ကြောင်းအလွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကညင်ညာလိုက်ပါတယ်။သတင်းဘက်တို့ကြားလွတ်တော်မှာတကပိတ်စုံစမ်းခဲ့ပြီးနောက်သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရတော့မှဖြစ်တဲ့ကြောင်းမနေ့ကပဲထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒန်ရှစ်ကပြောဆိုလိုက်တာပါ။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ဇူလင်လတဲ့တုန်းကဖုန်းဆက်သူပြောကြားမှုတွင်ဥပဒေချိုးဖောက်တဲ့လို့ရဲ့တစုံတရာမကျွလွန်ခဲ့တဲ့အကြောင်းရှင်းနေချုပ်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးဖြည့်ရှင်းခိုင်းခဲ့တဲ့အကြောင်းသတင်းတွေထုတ်ပေါ်နေတာကိုသမ္မတထွန်းကမှန်မှန်ကန်တဲ့အကြောင်းညင်းဆန်လိုက်ပါတယ်။သမ္မတကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုခဲ့ရင်လည်းရှင်းနေချုပ်ဝီလျံဘတ်ကညင်းဆန်ခဲ့တာဖြစ်တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုတွေရလာတဲ့အမျှအပြန်အလှန်တွင်းကုန်ကိုတိုးမြှင့်ထားတာတွေဖြစ်ဖို့နှစ်ဖက်သဘောတူထားတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆွေးနွေးမှုတွေမှာတိုးတက်မှုတွေရလာတဲ့ပုံမူတည်ပြီးတွင်းကုန်ကိုတိုးမြှင့်ထားတာတွေကိုတဖြည်းဖြည်းဖယ်ရှားသွားဖို့နှစ်ဖက်ကိုယ်စားတွေသဘောတူကြတာဖြစ်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောင်ဖန်းကဒီနေ့ပဲပြောဆိုလိုက်တာပါ။တူကီနိုင်ငံကိုအမေရိကန်ကဆင့်မြင့်ချက်တက်လေရင်တွေရောင်းချမဲ့အစီအစဉ်စံငန့်ထားတာကိုရုပ်သိမ်းမပေးရင်ရုရှားနဲ့ဆက်ဆံရေးတိုးမြှင့်သွားမယ့်အကြောင်းတူကီသမ္မတရီချစ်တိုင်အာရဝန်ကချီးကျောက်လိုက်ပါတယ်။နပတ်မရီခြေတွင်ပတ်တဲ့တွေ့ဆုံမှုရှိနေခြင်းမှာပဲအခုလိုသတိပေးပြောဆိုလိုက်တာပ
ါ။နိုဝင်ဘာလ9ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wandira ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။